ဟုတ်ကဲ့ဆို2019ခုနှစ်ထဲမှာဒီအပြစ်ခတ်ရဆေးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိတိုးတက်မှုရှိတယ်လို့သုံးသပ်မလဲမြင်တဲ့သုံးသပ်ချက်သိချင်ပါတယ်ရှင
်ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့အဆင့်တစ်ဆင့်အနေနဲ့တော့ကျွန်တော်တို့တက်လှမ်းနေတယ်လို့ပြောလို့ရပါတယ်လိုကက်တဲ့အချိန်တုန်းကတော့ကျွန်တော်တို့တနင်္ဂနွေအပြစ်ခတ်ရဆေးသဘောတူစာချုပ်ဆိုတဲ့အပြစ်ခတ်ရဆေးလုပ်ပြီးတော့နိုင်ငံရေးရှင်တွေဘယ်ဆိုတော့ကျွန်တော်မဆောင်ရွက်နိုင်ခဲ့ဘူးဒီအစွဲလက်ထက်မှာလည်းနိုင်ငံရေးရှင်တွေဘယ်ကိုကျွန်တော်ဆက်တင်နိုင်တယ်လို့ပြောလို့ရပါတယ်ကျွန်တော်အားရမှုတော့မျော်လင့်တော့မရပြင်မဲ့လဲစုဖွဲ့တည်းကများတဲ့အပေါ်မှာအခက်အခဲတော့ရှိမှာပေါ့တိုးတော်လည်းပဲပြစ်ခတ်ရဆေးလုပ်တဲ့ဒေသမှာနိုင်စီထိုးတဲ့အဖွဲ့တည်းရဲ့ဒေသမှာရောဘိုင်လစ်ဖွဲ့ထိုးတဲ့ဖွဲ့ဒေသမှာတော့ပြစ်ခတ်တက်ခိုင်းမှုတွေကရော့နေသွားတယ်လို့ပြောလို့ရပါတယ်နောက်တစ်ခုကနိုင်ငံရေးရှင်တွေဘက်ကိုကျွန်တော်ဆက်တင်နိုင်ခဲ့တယ်လို့ပြောလို့ဒါတိုးတက်မှုပဲလို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ငြိမ်းချမ်းရေးအတွက်တိုင်းဒေသအဖွဲ့အစည်းတွေဘက်ကဘယ်ဟာတွေကအခက်အခဲဖြစ်ရှိနေပါသေးလဲရှင်ဟုတ်ကဲ့
ဒီနေ့ကပတိပက်ကဖြစ်တဲ့အကြောင်းရင်းတွေကိုနိုင်ငံရေးစွဲခုံမှာအေးချမ်းချမ်းနဲ့ကျွန်တော်ဆွေးနွေးခြင်းနဲ့ဆန္ဒရှိတာပေါ့တိုးတော်လည်းပဲတချို့တိုင်းဒေသနဲ့ဖွဲ့စည်းနေဆွေးနွေးကြတဲ့မှာပြစ်ခတ်ရဆေးမဆောင်ရွက်နိုင်ပြီးတော့တိုက်ပွဲတွေရှိနေသေးတယ်နိုင်ငံရေးဆွေးနွေးပွဲကိုလည်းဆောင်ရွက်နိုင်ပြီမဲ့လည်းတိုင်းဒေသအလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတော့မကျေပန်းနိုင်ခဲ့သေးဘူးလို့တော့ပြောလို့ရတယ်ဒါကကျွန်တော်တို့ရဲ့အခက်အခဲတစ်ခုပေါ့နော်အပေါ်ဝင်နေပြောမယ်ဆိုလို့ရှိရင်ရေးချိုင်းတိဆောက်မှုတွေကိုဆန္ဒရှိပြီမဲ့လည်းတိဆောက်တဲ့နေလာဆောင်ရွက်မှုမှာတော့မတူတဲ့အမြင်တွေရှိတဲ့အပေါ်မှာဒါလည်းအခက်အခဲတစ်ခုနောက်တစ်ခုကလည်းနိုင်ငံပတိပက်ခါကဖြစ်ပေါ်လာတဲ့ဒီပေါင်းများတော့စိုးရိမ်မှုကိုတန်တရားရှိမှုတွေသိပြီးတော့မယုံကြည်မှုသိပြီးတော့နည်းနည်းတဲ့အပေါ်မှာဒါယုံကြည်မှုတစ်ဖက်ကတိဆောက်ရင်းနဲ့ကျွန်တော်ငြိမ်းချမ်းရေးကိုတွောနေတဲ့အပေါ်မှာနော်ဒါအခက်အခဲရှိတယ်လို့စိန်ခုံမှုပေါ်လေစိန်ခုံမှုတွေရှိတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့အခုဆိုရင်ဒီအပြစ်ခတ်ရဆေးရေး NCA စာချုပ်မှာလက်မှတ်ထိုးဖို့ကိစ္စအတွက်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပါတွေ့လို့ရတယ်လို့ UNFC အဖွဲ့ကသူတို့တောင်းဆိုထားပါတယ်တကယ်လို့တွေ့ဆုံခဲ့မယ်ဆိုရင် NCA လက်မှတ်ထိုးနိုင်ဖို့အတွက်ဒါကောင်းသွားမယ့်အလားအလာလို့ဆရာတို့ပြောလို့ရမလဲရှင်ဟုတ်ကဲ့
မထိုးခင်မှာ NCA ရရှိဖို့အတွက် UNFC အဖွဲ့ဝင်အကုန်လုံးက NCCT မှာပါဝင်ခဲ့ကြတယ် NCA ကိုရရှိတဲ့နေရာမှာကျွန်တော်ညှိနှိုင်းတဲ့အချိန်မှာလည်းသူတို့ပါဝင်ခဲ့တယ်သူတို့လက်မှတ်မရေးထိုးရခြင်းအကြောင်းရင်းကNCA ရောမဟုတ်ဘဲနဲ့အလုံးမပါဝင်နိုင်တဲ့အနေအထားတစ်ခုအပေါ်မှာလက်မမရေးထိုးနိုင်ရဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့ဝေါ်ဟာရတစ်ခုအပေါ်မှာမူတည်ပြီးတော့သဘောတူညီမရတာဖြစ်တယ်။ NCA ကိုထိုးမယ်ဆိုတာကသဘောတူထားပြီးသားဖြစ်တယ်။ဒီအချက်ပေါ်မှာသက်ဆိုင်ရာတာဝန်ရှိတဲ့ဒီနိုင်ငံတော်မှာအမြင့်ဆုံးကောင်းဆောင်တွေနဲ့ညှိနှိုင်းပြီးတော့နားလည်မှုရှိသွားလို့ရှိရင်လက်မရေးထိုးနိုင်တဲ့အနေအထားရောက်သွားမယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်။
ဟုတ်ကဲ့ဆိုတော့တိုင်းနာလက်နက်ကင်အဖွဲ့အားလုံးပါဝင်လာရေးဆိုတဲ့မူကိုတမတော်ဘက်ကလက်ခံပါမလားရှင
်အဲဆွေးနွေးပြောဆိုမှုအပေါ်မှာတမတော်က NCA ပေါ်မှာအခြေခံလို့ရှိရင်တော့ဒါသူကလက်ခံတယ်ငြိမ်းချမ်းလက်တော်လိုချင်တယ်လူလူလလနဲ့ NCA မှာလည်းလက်မယူထိုးထားတဲ့အတွက်ကြောင့်အားလုံးကပါပါနိုင်ဖို့သူတို့မျှော်လင့်ပါမယ်တိုးတော်လည်းပုံစံတစ်ခုတည်းအနေနဲ့တော့ဖြစ်နိုင်တဲ့အနေအထားတော့မရှိဘူးပေါ့ဆိုလိုတဲ့သဘောကတော့တချို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေက bilateral လက်မယူထိုးတာပြည်နယ်အဆင့်ပြည်ထောင်စုအဆင့်ပြည်မ NCA ကိုတက်တာကိုအဲ့ဒီအဆင့်ကိုလည်းလက်မယူထိုးသေးတဲ့အဖွဲ့တွေကလည်း bilateral လက်မယူထိုးမှာတဆင့်တက်မဲ့အနေအထားတော့ရှိနေတယ်။သို့တော်လည်းနိုင်ငံရေးဆွေးနွေးပွဲမှာကျွန်တော်တန်းတူဆောင်ရွက်နိုင်တဲ့အနေအထားတစ်ခုအဲ့ဒီအဆင့်ကိုကြော်သွားရဖို့တော့လိုအပ်တယ်လို့မြင်တယ်။ဒါအတမလို့ရသဘောထားကျွန်တော်အဲ့လိုပဲနားလည်သဘောပေါက်ပါလေ။
ဟုတ်ကဲ့ဒီ21ရာစုပင်လုံးနီလာကန်ဆိုပြီးကျင်းပလာနှစ်ကြိမ်ရှိသွားပါပြီအခုလာမယ့် January လဲမှာလည်းတတိယအကြိမ်21ရာစုပင်လုံးနီလာကန်ကျင်းပမယ်လို့ပြောထားပါတယ်ဆိုတော့ဒီကျင်းပခဲ့တဲ့ပင်လုံးနီလာကန်တွေဟာဒီငြိမ်းချမ်းရေး Federal ပြည်ထောင်စုလုပ်ငန်းစဉ်တွေအတွက်ဘလောက်ထိပံ့ပိုးတယ်လို့ရောသုံးသပ်ပါလဲရှင
်21ရာစုပထမအစည်းအဝေးတို့ကနိုင်ငံရေးရှင်ဆိုတာတဲ့နိုင်ငံရေးပါတီတိုင်းနယ်လက်နက်ကန်အဖွဲ့တဖွဲ့ချင်းရဲ့ရည်တည်မှုအနေထားနိုင်ငံရေးညွှန်မှချက်တွေကိုတင်ပြတဲ့လွတ်လွတ်လပ်တင်ပြနိုင်တဲ့အခွင့်အရေးတစ်ခုပဲလို့ပြောလို့ရတယ်ဒုတိယအချိန်မှာကျတော့ပထမအဦးဆုံးနိုင်ငံရေးရှင်တွေအမျိုးသားရှင်တွေရဲ့ရှင်တွေဘွေတွေကိုကျင်းပနိုင်ခဲ့တယ်သို့တော်လည်းပဲလက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့အဖွဲ့အစည်းတွေဒီသာအလုံးမှာတော့ကျင်းပကွင်းတော့မရှိဘူးသို့တော်လည်းပဲအဲ့ဒီညီလာခံအနေပြီးတော့ပြည်တော်စုသဘောတူစာချုပ်39ချက်ကိုရရှိတယ်ဒါကတိုးတက်မှုတစ်ခုပဲလို့ပြောလို့ရပါတယ် နောက်တိုးတက်မှုတစ်ခုပေါ့နော်နောက်တစ်ခုကအခုလာမဲ့စစ်တရားစုပင်လုံးရဲ့တတရားစီဝေးမှာလည်းအဓိကအဖြစ်ကျွန်တော်တို့ဆွေးနွေးမှာကဖက်ဒရယ်အခြေခံမှုဒီမိုကရေစီအခြေခံမှုပဲတည်ဆောက်သွားမယ်ဆိုတော့ဒါကိုထပ်ပြီးတော့ဆွေးနွေးနိုင်မယ်ဆိုလို့ရှိရင်ပုံပုံပြည့်စုံတဲ့ဖက်ဒရယ်အခြေခံမှုဒီမိုကရေစီနိုင်ငံတော်အခြေခံမှုကျွန်တော်ရရှိနိုင်မယ်လို့လို့မျိုးလင့်ပါတယ
်။ 2018 ခုနှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာဒီ KNU အဖွဲ့အနေနဲ့အားရပါသလား2018မှာရောဒီဖေဖော်ဝါရီပြည်ထောင်စုထူထောင်ရေးအပြည့်ခတ်ရဆေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ဘလို့အလားအလာရှိတယ်လို့ရောပြောနိုင်မလဲရှင
်တူတက်မှုတွေရှိတဲ့လောက်လို့ရှိပါတယ်အားလုံးမပါလာတဲ့အနေထားတစ်ခုကတော့အနေချက်တစ်ခုကျွန်တော်တို့လိုအပ်တဲ့ဖက်ဒရယ်အခြေခံမှုတွေကိုလည်းအားလုံးပြည့်ပြည့်စုံစုံမဆွေးနွေးတဲ့အနေချက်တစ်ခုပေါ့ဒါကကျွန်တော်တို့အဆက်ပြိုးလာခဲ့တဲ့နိုင်ငံဆွေးနွေးမှုတစ်ချိန်မှာတိတိကျကျလုပ်ရသေးလားဘူးအခုလာမယ့်2018မှာကျွန်တော်ပုံမှန်ပြည်စုံတဲ့ကျွန်တော်တို့မြန်မာနိုင်ငံရေးပြည်ထောင်စုဒီမိုကရေစီနိုင်ငံတဲ့အခြေခံမှုရရှိမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့။ကျိုင်းသားလေးနဲ့ကင်ဖွဲ့စည်းရေးအနေနဲ့အခက်ခဲဆုံးစိန်ခေါ်မှုပေါ့နော်ဖြည့်ရှင်းနေရတဲ့ဟာဆိုရင်ဆရာတို့ဘယ်ဟာကိုပြောနိုင်မလဲရှင်ဟုတ်ကဲ
့။လေးနဲ့ကင်တပ်ဖွဲ့ဆိုင်ရာကိစ္စလည်းအဓိကအချက်တစ်ချက်ပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်လက်နက်ကင်တပ်ဖွဲ့တွေကအခုနိုင်ငံရေးရှင်နေမှုရဲ့နိုင်ငံဒီရလာမရရှိသေးတဲ့တက်တူကိုဖြစ်သိမ်းတယ်လို့နော်ပြင်ဆင်ဖွဲ့စည်းတယ်လို့ဒါကလက်တလို့ဆောင်ရွက်နေတဲ့အနေထားတော့မရှိဒါကနိုင်ငံရေးဆွေးနွေးပွဲရဲ့ရရှိလာတဲ့ရလာအဆင့်ပေါ်မှာမူတည်ပြီးလောက်သွားမယ်လို့တော့ကျွန်တော်တို့အဲ့လိုတော့ယုံကြည်ပါတယ်ဒါကတစ်ချက်ပေါ့ဒုတိယအချက်ကျတော့ကျွန်တော်တို့နိုင်ငံရေးအမြင်သဘောထားတယ်မတူရင်လည်းအပိုင်းမှာလည်းရှိပါတယ်နိုင်ငံရေးသဘောထားဆိုတဲ့နေရာမှာကျွန်တော်တို့ဖက်ဒရယ်ကိုတွားကြမယ်ဆိုတာအလုံးကလက်ခံတဲ့အတွတ်တော်လည်းပဲဒီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုပုံလံဘယ်လိုစုဖွဲ့မှုဘယ်လိုအခြေခံမှုနဲ့ဖွဲ့စည်းမလဲဆိုတဲ့ကိစ္စမှာကျတော့ကျွန်တော်ညှိနှိုင်းရမယ်အပိုင်းတွေဖြစ်နေခက်ခဲဆိုတာကျွန်တော်တို့ညှိနှိုင်းပြီးအဖြေရှာသွားမယ်ဆိုလို့ရှိရင်တော့ရင်းရင်းနှီးနှီးပုံပုံလင်းလင်းနဲ့ကျွန်တော်တို့နိုင်ငံရဲ့ကောင်းကျိုးအတွက်ပြောင်းမှပြီးတော့ညှိနှိုင်းအဖြေရှာသွားမယ်လို့တော့လို့လို့ရှိရင်တော့ရရှိမယ်လို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်
ဟုတ်ကဲ့ရှင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်